မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့ညနေခင်း 6:00 နာရီခွဲနဲ့ 9:00 နာရီအစီအစဉ်ကိုလိုင်းတိုမီတာ 1925 တို့ကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူသွေးပါကမ္ဘာတဝန်းကနိုင်ငံကောင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့အမိန့်ခွန်းပြောဖို့ရှိပါတယ်ဗြိတိန်မှာတော့ပါလီမန်ကိုသတင်းကားပတ်ကြားဆိုင်းငံ့ချဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ပါတယ်။နောက်မြန်မာနိုင်ငံရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့တော့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရာရှိတွေကုလသမဂ္ဂအထွေထွေညီလာခံအပြင်ပန်းမှာတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ TNL တအောင်ပလောင်တပ်ဖွဲ့အကြားဒီကနေ့တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေသတင်းမှကြားဖို့ရှိတာကတော့
ဒီလိုရှိချင်ရှိလဲတင်တော့တဖန်နဲ့ဆက်ဆက်ကြည့်နေတာရှိရပြန်လာကြည့်ဒီကဘုကနာမပြီးခဏလာ
ရင်တင်တယ်အဖွဲပြောရေးဆိုခွင့်ရှိသူဘုံမူတာအိုက်ကျော်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်မြစ်ဆုံရေအားလက်စီစီမံကိန်းဆိုင်မှုကိုတရုတ် CPI ကုမ္ပဏီကဘာကြောင့်ရုတ်တရက်ဖြုတ်သိမ်းလိုက်တယ်လဲဆိုတဲ့သတင်းနဲ့မလေးရှားနိုင်ငံမှာတန်းချေပြီးနေထိုင်လုပ်ငန်းနေတဲ့မြန်မာရွှေပြောင်းလုပ်သားတွေအဖမ်းခံနေရတဲ့သတင်းတွေနဲ့အတူနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူတွေနဲ့အောင်လုံးတို့ကပြောပြပေးကြပါအောင်ရှင
်ကုလသမဂ္ဂရဲ့အဓိကအခြေခံအုတ်မြစ်ဖြစ်တဲ့နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုဝေဖန်ပြီးတော့ကမ္ဘာလုံးဆိုင်ရာတည်ရှိမှုကိုဆက်လက်ဆန့်ကျင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာကောင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာတော့ဒီကနေ့တက်ရောက်မိန့်ခွန်းပြောမှာပါသူရဲ့မိန့်ခွန်းထဲမှာလက်တလောအနောက်နိုင်ငံတွေနဲ့ UN အကြားတင်းမာမှုတွေကြိုးလာစေပြီးကမ္ဘာကောင်းဆောင်တွေအာရုံချနေတဲ့ UN အရေးကိစ္စကိုထည့်သွင်းပြောမယ့်အကြောင်းသမ္မတကပြောဆိုထားပါတယ်တနင်္လာနေ့တုန်းကလည်းဒီဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေနဲ့အမေရိကန်ကပူးတွဲကြညာချက်ထုတ်ပြန်တာမှာဆော်ရီအာရေဗီးယားနိုင်ငံကရေနံလုပ်ငန်းတွေသိပ်မကြခင်တုန်းကတိုက်ခိုက်ခံရမှုမှာအီရန်အစိုးရတာဝန်ရှိတဲ့အကြောင်းပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအီရန်အပေါ်နောက်ထပ်တံခတ်အရေးယူမှုအသစ်တွေချမှတ်မဲ့အပေါ်မှာဒီနိုင်ငံတွေပါပူးပေါင်းပါဝင်လာတာပါ။အီရန်ကတော့သူ့အပေါ်ဆက်ဆွဲချက်တွေကိုညှဉ်းဆန်းထားပါတယ်။ဒီနျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015ခုနှစ်သဘောတူစာချုပ်ချုပ်ဆိုရမှာပါဝင်ခဲ့တဲ့ဥရောပနိုင်ငံတွေအနေနဲ့အမေရိကန်နဲ့တီးခြားကင်းလွတ်တဲ့လမ်းကြောင်းကိုရွေးချယ်ကြဖို့နောက်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေအောက်မှာအီရန်နိုင်ငံရပ်တည်နိုင်အောင်ကူညီပေးဖို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကတနင်္လာနေ့ကပဲတောင်းဆိုခဲ့ပါတယ်အမေရိကန်နဲ့အီရန်အကြားဆေးရတုံ့ပြန်မှုတွေလှုပ်သွားဖို့အထိပြောဆိုမှုတွေတိုးလာနေချိန်မှာပဲကုလသမဂ္ဂအစည်းအဝေးတွေတက်ရောက်ဖို့ဒီသတင်းပတ်တဲ့နယူးယောက်မြို့ကိုရောက်လေကြတဲ့အမေရိကန်နဲ့အီရန်အစိုးရအရာရှိတွေတွေ့ဆုံစကားပြောဖို့အစီအစဉ်မရှိပေမဲ့လို့တန်တမန်တို့ကတော့တင်းမာမှုတွေရော့ကျစေနိုင်မဲ့တွေ့ဆုံမှုတွေဖြစ်လာဖို့မျှော်လင့်နေကြပါရဲ့ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာဒီနေ့စတင်ကျင်းပမဲ့နှစ်ပတ်လည်ထွေထွေညီလာခံမှာကမ္ဘာကြီးရဲ့ပြဿနာတွေနဲ့အထူးကဆက်နွယ်နေတဲ့နိုင်ငံခေါဆောင်တွေမင်းငုံပြောကြမှာဖြစ်ပါတယ်ကုလသမဂ္ဂတွင်ရင်းမှုချုပ်အန်တိုနီယိုကူတာရက်စ်ရဲ့အဖွဲ့မင်ကွန်းပြီးမင်ကွန်းပြောကြားမဲ့သူတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်၊တူရကီသမ္မတရီချစ်တိုင်အာရိုဝမ်၊ကိုရီးယားသမ္မတမွန်ဂျေအင်၊ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်တို့လည်းပါဝင်ကြမှာပါ။ကမ္ဘာကြီးပုံနှိပ်လာမှုကြောင့်လူတွေထိခိုက်ဒေချေဒုက္ခရောက်နေကြပါပဲ။ကမ္ဘာခေါင်းဆောင်တွေဟာအနှစ်သာရမရှိတဲ့စကားတွေနဲ့အချိန်ကုန်နေတယ်ဆိုပြီးကုလသမဂ္ဂထိပ်သီးအစည်းအဝေးဘက်ကခေါင်းဆောင်တွေကိုဆွေးနွေးနေကဆက်ကြောတက်ရွယ်တက်ကြွလှုပ်ရှားသူဂရီတာသွန်ဘက်ကအပြင်းထန်ဝေဖန်ခဲ့ပြီးနောက်တစ်ရက်မှာပဲနိုင်ငံတကာခေါင်းဆောင်တွေမင်းငွန်းပြောကြမှာဖြစ်ပါတယ်။ကျောင်းသားတွေပါပူပေါင်းပါဝင်လာကြတဲ့ရာသီဥတုဖောက်ပြန်မှုတွေကိုဖြစ်ချင်းလှုပ်ရှားမှုကိုဦးဆောင်ခဲ့သူသွန်ဘက်ကတော့အစုလိုက်ပြုံလိုက်မြို့တုံပြောက်ကွယ်မဲ့အခြေအနေနဲ့ရင်ဆိုင်နေရချိန်မှာငွေစကားကိုပြောနေကြတော့မယ်ဆိုပြီးတော့လည်းဝေဖန်ခဲ့တာပါ။သိပ္ပံနည်းကျအထောက်အထားတွေနှစ်ပေါင်း30လောက်ကလေးကရှိနေပေမဲ့လည်းပြဿနာကိုဖြစ်ချင်းမှုပြက်ကွက်နေစေဖြစ်တဲ့အကြောင်းနဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာကြမဲ့သမ္မတတွေဝန်ကြီးချုပ်တွေပါဝင်နိုင်ငံတကာခေါင်းဆောင်60ကျော်အနေနဲ့တာဝန်မချေခဲ့ရင်နောက်မျိုးဆက်တွေကခွင့်လွှတ်မှာမဟုတ်တဲ့အကြောင်းလဲသတိပေးပြောဆိုခဲ့ပါတယ်
ယူကရိန်းနိုင်ငံကောင်းဆောင်နဲ့တယ်လီဖုန်းမပြောခင်ရက်ပိုင်းတွေအတွင်းယူကရိန်းနိုင်ငံကိုအမေရိကန်ကကူညီပေးမဲ့ဒေါ်လာငွေတန်း400ကိုစိုင်းထားဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားခဲ့တဲ့အကြောင်းအမေရိကန်သတင်းတွေမှာဖော်ပြခဲ့ကြသလိုဒီကိစ္စကအမေရိကန်သမ္မတနဲ့ယူကရိန်းကောင်းဆောင်ကြားဆက်သွယ်ပြောဆိုမှုသတင်းပေးတိုင်ကြားတဲ့ကိစ္စနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်နဲ့အိမ်သမ္မတအိမ်ဘူးတော်အကြားအခြေတည်ဖြစ်နေရမှာလဲအဓိကအကြောင်းအရာတစ်ခုဖြစ်လာပါတယ်ယူကရိန်းအတွက်ထောက်ပံ့ငွေပေးဖို့ကိစ္စပြန်လည်တုံ့ပြန်နေတာကြောင့်ဒီငွေကိုစိုင်းထားဖို့နိုင်ငံသားရေးဌာနနဲ့ပင်ကွန်စစ်ဌာနချုပ်တာဝန်ရှိသူတွေကိုဆက်သွယ်ညွှန်ကြားတာတွေရှိခဲ့ကြောင်းကိုတော့ပြီးခဲ့တဲ့ပုံထုနေ့နောက်ပိုင်းမှာ AP, Washington Post နဲ့ New York Times သတင်းတွေမှာဖော်ပြခဲ့ကြတာပါ။အောက်လွှတ်တော်ကော်မတီ၃ခုကခေါင်းဆောင်တွေကလည်းသမ္မတထရမ့်နဲ့ယူကရိန်းသမ္မတ ဗိုလိုဒီမီယာစလန်စကီတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုမှုနဲ့ဆက်ဆက်တဲ့အထောက်အထားဆွေးနွေးစာတမ်းတွေအားလုံးကိုလွှဲပြောင်းပေးဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကိုတောင်းဆိုထားပါတယ်။ဒီဆွေးနွေးစာတမ်းတွေကိုကြာတာရင်းနဲ့နောက်ဆုံးထားလွှဲပြောင်းပေးဖို့အားလုံးတော်နိုင်ငံခြားရေးရာကော်မတီ၊ထောက်လန့်ရေးရာကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီတွေရဲ့ခေါင်းဆောင်တွေကတောင်းဆိုထားတာပါ။အဲ့ဒီမှာပဲသမ္မတနှစ်ဦးဒီဖုန်းပြောခဲ့တဲ့ကိစ္စသတင်းပေးတိုင်ကြားချက်နဲ့ပတ်သက်လို့အမျိုးသားထောက်လန့်ရေးဆိုင်ရာညာကြီးညွှန်ကြားရေးမှူးဂျိုးဆက်မကွာယာကလည်းအားလုံးတော်ထောက်လန့်ရေးရာကော်မတီမှာကြားနာဆက်ဆံမှာဖြစ်ပါတယ်ရှင်။
ဘရစ်ဆဲပါလီမန်ကိုသတင်းငါးပတ်ကြာဆိုင်ငံ့ထားဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီကြောင်းနဲ့ပယ်ဖျက်လိုက်တဲ့အကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။အစိုးရရဲ့လိုရည်တွေကိုစောင့်ကြည့်ထိန်းချုပ်မှုတာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန်တားခဲ့တဲ့လိုရည်အဖြစ်တရားရုံးချုပ်ကတခဲနဲ့ဆုံးဖြတ်လိုက်တာပါ။ဥရောပသမဂ္ဂ EU ကနေပြည်ထောင်ငံခွတ်တပ်ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်သတင်းရှစ်ပတ်လိုမှာသတင်းငါးပတ်ဆိုင်ငံ့ခဲ့တာကိုလည်းတရားရုံးချုပ်ကထောက်ပြခဲ့ပါတယ်။အော်တိုဘာလ30ရက်နေ့မှာ EU ကခွတ်တပ်ဖို့သတ်မှတ်ထားပြီးဒီလိုအရေးကြီးတဲ့အချိန်ကာလမျိုးမှာလွှတ်တော်ရဲ့ဒီမိုကရေစီနည်းကျလုပ်ငန်းစဉ်တွေကိုအချိန်တိုကျဆိုင်ငံ့ထားဖို့ဝန်ကြီးချုပ်ကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပရိရှာလွှတ်တော်မှာအထူးသဖြင့်အောက်လွှတ်တော်ဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတာဖြစ်တာကြောင့်တိုင်းပြည်အတွက်အရေးကြီးတဲ့အပြောင်းအလဲနဲ့ကြုံရမယ့်အချိန်မျိုးမှာလူထုအသံကိုထိန်းရဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ပရိရှာလွှတ်တော်ကိုလက်တလုံးအော်တိုဘာလလည်းထိဆိုင်တာပါ။ဒါမှမဟုတ်လွှတ်တော်ရဲ့လုပ်ငန်းတွေကိုချက်ချင်းပြန်ဆနိုင်မှုသက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလည်းတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ EU ကနေဗြိတိန်ခွဲထွက်ရမှာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေသတ်မှတ်ရမှာခွဲထွက်မယ်ဆိုပြီးကြေပေးထားပါတယ်။ EU နဲ့သဘောတူညီချက်မရဘဲနှုတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်ဖို့အလားအလာရှိနေတဲ့လွှတ်တော်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ကခွင့်ပြုချက်တောင်းခံခဲ့တာကိုတော့အဲလစ်ဘက်ပြည်မကြီးကလည်းခွင့်ပြုချက်ပေးထားတာဖြစ်ပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UI ရဲ့အင်္ဂါနေ့ညနေခင်းမြန်မာနယ်ဒေတာရင်းသတင်းတွေကိုဆက်ပြီးပြပြပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနယ်ပတ်သက်လို့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရရှိပြီးတနင်္လာနေ့ကကုလသမဂ္ဂအထူးညီလာခံအပြင်ပန်းမှာတည်စားတွေ့ဆုံခဲ့ကြပြီးတော့ရခိုင်အရေးကံတွဲဖြည့်ရှင်းနိုင်မဲ့အချက်၃ချက်အပေါ်သဘောတူညီမှုရယူခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြန်ဖို့အရေးကြီးတဲ့ဆိုတော့သုံးနိုင်ငံစလုံးကလက်ခံပြီးကြားဖို့အမြန်ဆုံးဆောင်ရွက်သွားဖို့ဒီလိုဆောင်ရွက်တဲ့နေရာမှာနိုင်ငံသားရေးဌာနတွေရဲ့ညွှန်ကြားမှုတွေနဲ့အညီပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်အရေးပြဿနာကံတွဲဖြေရှင်းရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးဆောင်ရွက်သွားဖို့သုံးနိုင်ငံအရာရှိတွေကသဘောတူခဲ့ကြတဲ့အကြောင်းတရုတ်ဆူရဆင်ဝါသတင်းမှာဖော်ပြထားပါတယ်။ရှေ့ဆက်အပြန်အလှန်ဆက်သွယ်ပြောဆိုမှုတွေနဲ့ညှိနှိုင်းတိုင်ပင်ပြီးဒုက္ခသည်တွေနေရဲ့အမြန်ဆုံးပြန်နိုင်ရေးဆောင်ရွက်သွားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီတွေ့ဆုံပွဲအတွင်းတိုက်တွန်းပြောဆိုခဲ့တယ်လို့မိတ်ဆွေနိုင်ငံတွေဖြစ်ကြတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလိုအပ်တဲ့အကူအညီအထောက်အပံ့တွေပေးသွားဖို့တရုတ်ဆွေရကအဆင်သင့်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြင့်တဲ့ဝမ်ယီဦးဆောင်ပြီးမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဦးကျော်တင်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen အပြင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Shrana Wagner တို့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကစစ်ပေးတင်ဒေသတွေမှာရှိနေကြတဲ့အမျိုးသမီးတွေ၊မိန်းကလေးတွေနဲ့လူငယ်တွေအတွက်စစ်ပေးဆိုင်ရာကျန်းမာရေးဝန်ဆောင်မှုတွေနဲ့အကျန်းဖက်မှုခံရမှုတွေကနေအကာအကွယ်ပေးနိုင်မှုအကူအညီပေးမယ်ကုလသမဂ္ဂအစီအစဉ်အတွက်ဥရောပသမဂ္ဂ EU ကယူရိုငွေ50ထောက်ပံ့မှုကြေညာလိုက်ပါတယ်။ကုလသမဂ္ဂလူ့ရေးရန်ပုံငွေဖွဲ့ UNFPA ရဲ့အမျိုးသမီးနဲ့မိန်းကလေးဦးစားပေးအစီအစဉ်အတွက် EU ကထောက်ပံ့ပေးဖို့အချင်းချင်းနဲ့မြစ်ချင်းနှမြို့မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာကြေညာလိုက်ကြပါခန္ဓာတို့ချင်းချင်းနဲ့ဆူရနဲ့တူစီမံကိန်းကိုအကောင့်ထည့်ပုံမဲ့ဖွဲ့စည်းပြီးလူမှုခြေပြုဖွဲ့စည်းပြီးတက်ရောက်ခဲ့တဲ့အကြောင်းလဲ UNFPA ကကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတဝန်းအမျိုးသမီးခွင့်ရေးနဲ့တန်းတူညီမျှရေးအတွက်ကြိုးပမ်းနေတဲ့ EU အနေနဲ့အမျိုးသမီးတွေမိန်းကလေးတွေပေါ်အကျဉ်းဖက်မှုတွေအဆုံးသတ်စေရေးယူရိုငွေ1,930မဲ့အစီအစဉ်နဲ့ဆောင်ရွက်နေပြီးမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေနဲ့မိန်းကလေးတွေကိုဦးစားပေးရေးအစီအစဉ်မှာအဆိုရကိုကူညီသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီး Christian Schmidt ကလည်းကြေညာချက်မှာပြောဆိုထားပါတယ်။စီစဉ်မှာတော့လက်နက်ကန်ပစ်ကတိကြောင့်အိုးရင်ဆုံးခွာရတဲ့ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေကအမျိုးသမီးရင်နဲ့မိန်းကလေးတွေအတွက်အထူးကဝန်ဆောင်မှုပေးဖို့ရည်ရွယ်ထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။
မ မတိမငင်ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံပါပူအာပြည်နယ်ကမာဒီရက်ပိုင်းအကြံဖက်ဆန္ဒပြမှုတွေအတွင်တိုက်စုံသူရေတွက်ဟာ၂၆ရောက်အထိတိုးလာနေပါတယ်။မီလောင်ကျွမ်းနေတဲ့အစအုပ်တွေအောက်မှာအလောင်းတွေထပ်မံတွေ့ခဲ့တာပါ။ပါပူအာပြည်နယ်ဝမ်မီနာမြို့မှာဒေါ်သာထွန်းနေတဲ့ဆန္ဒပြလူအုပ်ကဒေသဆိုင်ရာအစိုးရအစအုပ်တွေဈေးဆိုင်တွေနဲ့နေအိမ်တွေကိုတင်းနေလာနေတာမိရှုဖြက်ဆီး ဒီနေ့ဒီကအခြေခံအုတ်ပြဖြစ်တဲ့နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုဝေဖန်ပြီးတော့ဒီသက်ကံတွေရာနဲ့ကြီးလမ်းမတွေပေါ်ထွက်ဆန္ဒပြနေကြတာပါဆန္ဒပြပွဲအတွင်းမှာနောက်ထပ်လူ80ကျော်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်
အင်္ဂါနေ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုမခင်ဖြူထွင်းနဲ့ကိုအောင်လုံးတို့ကကြီးညာပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုတင်ပြသွားပါမယ် ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးမှာအစိုးရတမရုံနယ်တီအန်အယ်လီတအောင်ပလောင်တပ်ဖွဲ့အကြားဒီကနေ့မနက်အစောပိုင်းကစတင်ပြီးတော့တိုက်ပွဲဖြစ်ပွားရာမှာမွန်လယ်ပိုင်းအထိလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲရှိကြောင်းဒေသခံတွေကပြောပါတယ်ကုန်းစာရွာကရွာသားတွေကတော့လက်နက်ကြီးကြီးတွေသူတို့ရွာနီးကြောက်တာကြောင့်ဘေးလွတ်ရာနေရာကိုတရွာလုံးထွက်ပြေးတိမ်းရှောင်နေရကြောင်းပြော
Violet Record နှစ်ဖက်အပြည့်အစုံချုပ်ချိုးဆိုဖို့ကြိုက်တုံမြို့မှာဆွေးနွေးခဲ့ပေမဲ့ကြိုက်ပွဲတွေဟာရော့ကျသွားတာမရှိပဲရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဆက်လက်ပြင်းထန်နေစေရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာလည်းရှမ်းပြည်နယ်မြောက်ပိုင်းကောက်ခိုင်မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်ပွားရာအနီးကကုန်းဆာရွာဟာရွာလုံးကျွတ်ဘေးလွတ်ရာကိုတင်းရှောင်နေရာကြောင့်ကုန်းဆာရွာသားတဦးကပြောပါတယ
်အားရနောက်ထပ်ပါလေဒီမနေ့ငွမ်းမိုက်ခွဲချောင်းလာယူချင်းလောက်အဲ့ဒါစနေရွာတော့မဝင်လာအဲ့ဒီသူနေတဲ့ဖက်ကုန်းထဲမှာပဲပြစ်ကြတယ်ရွာသူရွာသားတွေကဒုနတန်ကြားလာနဲ့အဲ့ဒီလက်လက်ကြီးတွေလည်းရွာပင်းနာချမ်းပင်းနာကလည်းလာကြလာနဲ့အဲ့မှာပြင်းကြီးကြောက်လဲဆိုတော့ပြေးပြန်တယ်အခုပြေးသွားတယ်နောင်ဟူးဘက်မှာလည်းတချို့သွားတယ်မနောက်ဘက်မှာတချို့သွားတယ်ဒီမန်တုံးမှာလည်းပြေးသွားတယ်ကျူကမြို့ရဲပြေးသွားတယ်။ရွာထဲမှာဘလူးမှာတော့မကြမ်းဘူး
။ကုန်းစာရွာမှာအင်ဂျီ40လူဦးရေ200လောက်ရှိကြောင်းနဲ့နေကင်းနှစ်နာရီခွဲဆက်သွယ်မေးမြန်းခြင်းအထိလက်နက်ကြီးဖြစ်ခတ်တံတွေကိုကြားနေရစေဖြစ်ကြောင်းကုန်းစာရွာကံကပြောပါတယ်။ဒီနေ့တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကို TNL ကတန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်။ဒီမနေ့မနေ့ငါးနာရီခွဲလာဘနာမနက်ခေါ်နေဆိုင်မှာအဒီခုခံနေတဲ့ကုန်းစာထက်ကတောင်ကျောင်းပေါ်မှာကျွန်တော်အတမငားနဲ့ဒီတရင်နိမိတုံးတပ်ဆွဲထားတဲ့နေရာကိုဒီညီမစစ်တပ်ခလာရလီစင်ကနိလင်းနဲ့6ဆက်ဘူးတိုက်စီရောက်တုံးခုကတော့ဒီတောင်တုံးဆဲဘက်ကညီမကျွန်တော်ဟိုလာတိုက်တာခရလာတိုက်တဲ့ဒီတကွက်ဆက်ဖြစ်တာဖြစ်တယ်
ညနေ3နာရီလောက်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းအခုလိုပြောပါတယ်
ဒီလက်ရှိအချိန်ထိလည်းတော်တော်များများဆောက်ကြည့်နေတာပဲရှိရတယ်။ပြန်လာကြည့်ပြီးခမှုခဏဒီပြန်လာလိုက်အဲ့လိုနေတာပဲရှိရတယ်။ဒီကုခိုင်ဘက်မှာလည်းကုခန်တပ်ကတော့အာတီတရားငါမမနဲ့တန်းဒီတော့ရှောက်ဒီကူပြီးနေတယ
်ဒီနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတမရော့ဘက်ကိုမိများနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး TNLA တအန်းပလောင် MNDA ကိုကန်းနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မဟာမိတ်သုံးဘွဲ့ဟာဒီနှစ်ကုန်အထိတစ်ဖက်သက်ပြစ်ခတ်ရစဲကြောင်းဒီလ20ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာ AA ကရခိုင်ပြည်နယ်ဗိုလ်စည်းတော်ကတမထာနာချုပ်ကိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့တယ်လို့21ရက်နေ့မှာတော့စစ်တိုင်းဒေသ5ခုမှာစီးရဲလှုပ်ရှားတာတွေရပ်ဆိုင်ကြောင်းကြေညာချက်ကိုထပ်မံတက်တန်းတွန်းမြှင့်ဖို့အစီအစဉ်မရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်
။ခမိုးစောတင်ပြတော်ရပါရှင်။ခုတော့မြေဆုံရေကာရာသတင်းဖတ်ဆက်ရအောင်ပါ။နှစ်ကာလအတန်ကြာရပ်ဆိုင်ထားခဲ့တဲ့အငင်းပွားပွဲမြေဆုံရေအားလက်စစ်မှကိန်းဆိုင်မကိုတရုတ် CPI ကုမ္ပဏီကရုတ်တရက်ဖြုတ်သိမ်းခဲ့ပါတယ်။ဒီဆိုင်မကိုဘာကြောင့်အခုလိုဖြုတ်သိမ်းခဲ့တယ်ဆိုတာသူတို့ကိုယ်တိုင်တော့မသိသေးဘူးလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒီအကြောင်းပြေဆုံးတော့ VOA သတင်းထောက်စုစုကအမင်းမြန်သတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မြကြီးနားမြို့နယ်ကတရုတ် CPI ကုမ္ပဏီကလုတ်ကင်ဆောင်ရွက်နေတဲ့မြေဆုံရေအားလျှက်စစ်ဆေးမှန်းကိန်းဆိုင်မှုကိုစက်တင်ဘာလ20ရက်နေ့မှာအဲ့ဒီကုမ္ပဏီဝန်ထမ်းတွေလို့ယူဆရသူတွေကလာရောက်ဖြုတ်သိမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်2009ခုနှစ်ကတည်းကတက်ဆင်ထားတဲ့အဲ့ဒီဆိုင်မှုကိုအခုလိုလာရောက်ဖြုတ်ယူသွားတာဘလို့အကြောင်းကြောင့်ဆိုတာကိုတော့သူတို့အနေနဲ့တစုံတရာသိရှိခြင်းမရှိသေးဘူးလို့မြေဆုံဒေသခံဒေါ်လူရာကပြောပါတယ်
这个月龙穷也不能啊，这个上海旅行嘞，哎，问他我怎么到没出来的，我那么低估嘞，别人嘛出来了，别起码出来了，他那么低估嘞，都我没骗我。
ကချင်ပြည်နယ်မလီခါမြစ်ပေါ်မှာရေကာတာတစ်ခုမေခါမြစ်ပေါ်မှာရေကာတာ၅ခုနဲ့မြစ်နှစ်ခုပေါင်းစုံတဲ့မြစ်စုံမှာရေကာတာကြီးတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်ပြီးရေရာလျှက်စစ်ထုတ်ယူမဲ့ဒီစီမံကိန်းကိုအရင်စစ်အစိုးရလက်ထက်2006ခုနှစ်ကတည်းကအစိုးရနဲ့တရုတ်ကုမ္ပဏီတို့အကျိုးတူပူးပေါင်းဆောင်ရွက်ဖို့သဘောတူစာချုပ်ချုပ်ဆိုခဲ့တာပါဒါပေမဲ့မြစ်ဆုံရရာလျက်စစ်စီမံကိန်းကိုရပ်တန့်ဖြတ်သိမ်းပြဖို့ပြီးခဲ့တဲ့တမရဦးသိန်းစိတ်အစိုးရလက်ထက်အတွင်းတတိုင်းငံလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်2011ခုနှစ်စက်တင်ဘာလ29ရက်နေ့ကစပြီးယာယီရဆိုင်ထားခဲ့ပါတယ်လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မှာတော့ဒီစီမံကိန်းဆက်လုပ်တယ်မလုပ်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့နေပယ်ဆောင်ကကျွမ်းကျင်ပညာရှင်တွေနဲ့သူတင်နာပြုလုပ်ခဲ့တာမှမဆောက်လို့တဲ့ကြောင်းအချက်အလက်နဲ့တကွထောက်ပြထားတဲ့အစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ပြည်သူတွေကန့်ကွက်နေတဲ့ကြားကပြန်လဲစတင်မယ်လို့အတန်တွေထွက်နေတဲ့ဒီစီမံကိန်းဟာအခုချိန်မှာတရုတ်ကုမ္ပဏီဘက်ကစိုင်းမုတ်ဖြုတ်သိမ်းခဲ့တာကိုပြည်내အစိုးရအနေနဲ့ဘာတစ်ခုမှမသိရှိသေးကြောင်းကချင်ပြည်내ဝန်ကြီးချုပ်ဒေါက်တာခတ်အောင်က VOA ကိုပြောပါတယ်
ကျွန်တော်လည်းမသိဘူးဘာကြောင့်လဲဆိုရန်ကုန်ရောက်နေတယ်လေ20နှစ်ကဘာမှမကြောက်ဘူးခင်ဗျာဘာမှကိုမကြောက်လား
အခုလိုစိုင်းမုတ်ဖြုတ်သိမ်းခဲ့တဲ့အကြောင်းရင်းကိုသိရှိဖို့အတွက်တရုတ် CPI ကုမ္ပဏီဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီစီမံကိန်းပြန်လည်စတင်ဖို့အတန်တွေထွက်ပေါ်နေချိန်မှာစိုင်းမုတ်ဖြုတ်သိမ်းခဲ့တဲ့ရည်ရွယ်ချက်ကတခြားစီမံကိန်းတစ်ခုကိုပြောင်းလဲသွားမလားဆိုတာစောင့်ကြည့်ရမယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဝင်ကိုစားကြီးကပြောပါတယ်
ပါကြီးချက်တက်လုပ်တယ်ဆိုတာကျွန်တော်တို့မကြည့်ဘူးအဲ့ချုပ်ကမှတကယ်တော့မြေဆုံချက်သိနေဆိုတော့အစိုးရဘက်ကမကြောဘူးဒီ CPI ကုမ္ပဏီကလည်းဘာမှထုတ်ပြောရတာတော့မရှိဘူးနော်တခြားစီမံကိန်းကအသာထူးမလားဒါမှမဟုတ်မြေဆုံ data မှာတခြားလုပ်ငန်းတစ်ခုကိုပြန်နေကောင်းထင်ဖို့မလားဆိုတဲ့ဟာတော့စောင့်ကြည့်ရမယ်အနေထားတော့ရှိတော့ဗောနော်ဘာကြောင့်ဆိုလဲတိကျတော့မကြည့်သေးဘူးပေါ့
ပြည်သူလူထုရဲ့ကန့်ကွက်တံတွေစုခဲ့တဲ့မြေဆုံရာခရီးစစ်စီမံကိန်းနဲ့ပတ်သက်ပြီးအခုနောက်ဆုံးတာဝန်ယူခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးမစ္စတာဟွန်ရန်ကတော့မြေဆုံစီမံကိန်းရဆိုင်တာကိုမဖြေရှင်းမဲ့အချိန်ဆွဲနေမယ်ဆိုရင်မြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေရဲ့ယုံကြည်မှုကိုထိခိုက်နိုင်တယ်လို့မြန်မာနိုင်ငံကမထွက်ခွာခင်အခုနှစ်မေလ21ရက်နေ့ကမီဒီယာတွေ့ဆုံပွဲမှာပြောကြားခဲ့တာပါခဏနှစ်ကြာကြာရဆိုင်ခဲ့တဲ့မြေဆုံရာလျက်စစ်စီမံကိန်းပြန်လည်စတင်လာနိုင်တယ်လို့တရုတ်တံအမတ်ရဲ့အဲ့ဒီလိုပြောဆိုမှုအပြီးဝေဖန်တဲ့တွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီလိုအချိန်လေးမှာတရုတ်ကုမ္ပဏီကမြေဆုံရာလျက်စစ်စီမံကိန်းဆိုင်မုတ်ဖြုတ်သိမ်းလိုက်တဲ့နောက်ကွယ်ကအကြောင်းရင်းကိုတော့စောင့်ကြည့်ရအောင်မယ်လို့ဒေတာခန်တွေနဲ့ဒီစီမံကိန်းကိုအနီးကစောင့်ကြည့်နေသူတွေကပြောဆိုနေကြပါတယ်ရှင်။
စစသတင်းပေးပို့သွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မလေးရှားရောက်မြန်မာအလုပ်သမားတွေအဖမ်းခံရတဲ့သတင်းဆက်ပါမယ်မလေးရှားနိုင်ငံမှာတရားဝင်နေထိုင်နေသူတွေဒဏ်ကြေးတသက်သက်သာပေးပြီးတော့နေရရင်ပြန်ပို့နိုင်မဲ့ B4G လို့ခေါ်တဲ့အစီအစဉ်စတင်နေချိန်မှာပဲအာဏာပိုင်တွေကဖမ်းဆီးမှုတွေရှိနေရမှာမြန်မာနိုင်ငံသားအများအပြားလည်းတရားပိုင်မှာဖမ်းခံနေရပါတယ်ဖန်စီခံရသူတွေထက်ကရန်စဖို့မှုနဲ့မကင်းသူတွေကိုတော့ဥပဒေအရအရေးယူမယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်ချေဆိုင် VOA သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကွာလာလမ်ပူဂျိုဟိုပြည်နှံစတဲ့နေရာတွေမှာစက်တင်ဘာလ21ရက်နေ့စနေနေ့ကစပြီးတရားမဝင်နိုင်ငံသားတွေကိုစက်တိုက်ဖမ်းဆီးခဲ့ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနိုင်ငံသားအလုပ်သမားတွေအများဆုံးလုကင်နေကြတဲ့ကွာလာလမ်ပူโฮเซ่มาร์เก็ตกงซีดันยะลั้นอาลาซาตอกไซลั้นเนอีดมันซีตาบากงไดชิยาเนเนรีมาร่ออพันซีดิลุกเคดาบาดีอพันซีดิอะตวินญะมารีอะมยาอะปะอะลุลุณีเดกัวลาลัมปูมโยกะสะยองชิเดเนียาโววินยอกพันซีเกจองมะลีซาไนงันมาญะมาตันยงโกโกซาปิบีทีทะเยสะคันนีกะญะมารีโกอะกุนีเปนีเดโกตีฮะมอมองกะเปียวปะบาเ
ดอพันซีดิซาปีกินเนเยกะดาโอเดเจนารุซีจีကွာလာလမ်ပူနဲ့မစင်းမွေးပါရှိတယ်ကိုဘလကောင်မြို့ပေါ့ဘလကောင်မြို့မှာဝင်ဖမ်းတော့အဲ့နာစက်ယုံကြီးတော့သူပါသွားကြတယ်ပေါ့ဆက်လက်ပါတယ်အဲ့စက်ယုံကမြန်မာတွေလုပ်နေတဲ့စက်ယုံကြီးဟိုညားတယ်ပြီအဲ့နာအဓိကသူတို့ကိုစစ်စင်ရေးအရာပဲဖမ်းတာပဲဗျဟုတ်ကဲ့ဟိုအစီအစဉ်ရော B4G ပေါ့နော် Black for Good အဲ့အစီအစဉ်နဲ့ဂျန်ကြီးရှော့ပေါ်တဲ့ကာလမှာပြန်ခိုင်းနေတာကလူတချို့တွေကတချို့တွေကဟိုမပြန်ရသေးတဲ့လူတွေလည်းသူတို့တွေ့နေရတယ်ပေါ့သူတို့သတ်မှတ်ထားတဲ့ဒီတက်ကက်လေးတခုမဝင်သေးသိရရတော့သူတို့ကတော့အဖမ်းပြရတော့လုံနေမှာပဲလေသူလိုတာကသူကအဖမ်းပြမှလူတွေကကြောက်ပြီးပြန်ပါလေအဲ့တော့ဟိုဖမ်းလည်းတချို့လုံမယ်အဲသူကဟို၆တာတဲ့သဘောမျိုးပေါ့
စက်တင်ဘာလ21ရက်နေ့ကနေ23ရက်နေ့အထိမလေးရှားရဲတွေအပါအဝင်လူမှုကြီးကြပ်ရေးဝန်ထမ်းတွေပါတဲ့အင်အား160ကျော်နဲ့ဇက်တိုက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်တရားမဝင်လာရောက်အလုလုကန်နေမှုတွေကိုတော့လာဝကဥပဒေနဲ့ဖမ်းဆီးခဲ့ပြီး Pansi Kayadu, Tiashi Uha, Myanmar, Pakistan, Bangladesh, Indosare, Nanganigani, Layo, Luluka Nigadu, Pite, Sobi, Melissa, Anabaniga, Subare, Bigere Yaga, Pansi Mudwin, Myanmar, Nasakoya, Pawanelule, Subare, Senene Yaharo, Pirapine, Sidi Manjanga, Karaoke, Nakletiva, Wea Pansi Kayama, Kundu Jamayabe, Luluka Nide, Biena Nangandu, Liza Lugule, Pansi, Tainting, Lusubare, Malaysia Lawaka, Nyonjaye Muate, Dato Cairo Design Me Desikaro, Malaysia Badane, Trinaudigo, Kulu Jodavare, Tami Duriguro, Tintayes Kanigo, Kotwabi, Truha, Lugong Kumurin, Patanid Lazurabo, Sonasse Dwabame, Tami Duriga, the Choha, Nangangulana Aturin, Nitai Nijara, the Choga, Anabainigo, Kuganari, Lode, Tiauria, Yeu, Sangetari, Losan Dama Pete, so be Josu Dawae, Malaysia Nangama, Luemu, Gija, Yumu, Tetra, Bidena, Lawaka, Ubri, Titi, Topianebi, Lupon Gumune, Muya Siwa Muri, the Tamu Vinin, Sanrani, Kainigu, Pomo Nene Muri, Pansi Muri, Zatai Losan Lagerava, Myanmar, Lotama, Luemu, Gija, Yene, Pidu Ea, Winitana. Lotamanyo Jamu Uzitanaya Sinya, Malaysia Nangama, Tiawin, Loloka Nijadu, Yama Lotamava on the page or she be, the Chani Lenine, Malaysia Bo Yautore Duri, Alan Pamesu, you know, Malaysia Ma, Yama Lotama, Nadin Termineshini, so be Kamantavare, Ritema, Tiamawin, Nitai Loloka Nijadu, Tainechi Shinivare.
ရရှိနေကြကုရပိုင်းတုံးနေတဲ့ကုလသမဂလူခွင့်ကောင်စီပုံမှန်အစည်းအဝေးမှာမြမယူနေပတ်တယ်လို့ကုလသမဂလူခွင့်တာဝန်ရှိသူတွေကစင်ကာပူရဲ့တင်ပြရတဲ့နေရာမှာမြမနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေကိုငငရကခုံယုံမှဆစ်ဆေးဖို့ကိစ္စတွေကိုဇောင်းပီးတင်သွင်းလာပါတယ်ဒီနေရာမှာမြမရသားအစုအယခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘယ်လောက်ထိတာဝန်ရှိခဲ့တယ်လဲငင ပေါ်မှာ30ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့တော်ရရှိနေအနေနဲ့ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမဲ့သတင်းတွေကိုကြိုဆိုပါရစေ။
အတန်ရတဲ့လေလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကုန်နှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတိုက်လေလိုက်ဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆဲအောင်ပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကုလသမဂ္ဂအထူးညီလာခံတက်ရောက်ဖို့နယူးယောက်ကိုဒီသတင်းပါတက်ရောက်ရှိနေပါတယ်။ဒါပေမဲ့ဒီခေတ်စဉ်မှာသမ္မတထရမ့်နဲ့ပတ်သက်လို့အငြင်းပွားစရာဖြစ်နေတဲ့တိုင်ကြားချက်ကိစ္စကပိုးပြီးတော့အများစိတ်ဝင်စားစရာဖြစ်နေနိုင်ပါတယ်။လာမယ့်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီကိုယ်စားလှယ်တဦးဖြစ်ဝင်ရောက်ရှင်ပြိုင်နေသူသမ္မတထရမ့်ရဲ့နိုင်ငံရေးပြိုင်ဖက်ဂျိုးဘိုင်ဒန်ရဲ့တားဖြစ်သူကိစ္စစုံစမ်းပေးဖို့ဆိုပြီးယူကရိန်းသမ္မတနဲ့ဖုန်းပြောစဉ်မှာသမ္မတထရမ့်ကယူကရိန်းခေါင်းဆောင်ကိုဖိအားပေးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲတိုင်ကြားချက်ကိစ္စဖြစ်ပါတယ်။ဒီအကြောင်းအင်ဖီရိုသတင်းထောက်ပက်စတီဝီဒါကူဆိုရာသတင်းပေးပို့ထားတာကိုကိုသားညုံကပြောပြထားပါတယ်ရှင်
။ယူကရိန်းသမ္မတဗိုလန်ဒီမီယိုဇူလန်စကီနဲ့ဂျူလိုင်လတုန်းကဖုန်းပြောဆိုခဲ့တဲ့ကိစ္စပေါ်မှာသမ္မတထရမ့်အနေနဲ့ကုလသမဂ္ဂထူးထူးညီလာခံအတွင်းမှာမိမျက်နှာတွေရင်ဆိုင်နေရပါတယ်။သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်ရဲ့တားဖြစ်သူရဲ့ယူကရိန်းနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကနေဖိအားပေးခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေထွက်ခဲ့တာပါ။ဘိုင်ဒန်မိသားစုရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အခေါ်အာဂတိလိုက်စားမှုကိစ္စကိုယူကရိန်းသမ္မတဇယ်လန်စကီနဲ့ဆွေးနွေးခဲ့တယ်ဆိုတာကိုသမ္မတထရမ့်ကဝန်ခံပါတယ်။ဒါပေမဲ့လို့လည်းဖုန်းထဲမှာသူဆွေးနွေးခဲ့တာတွေဟာအမှားယွင်းလုပ်မိတာမရှိဘူးလို့သမ္မတထရမ့်ကညင်းပါတယ်
။ What Biden did is a disgrace. What his son did is a disgrace.
ဘိုင်ဒန်လုပ်ခဲ့တာရှေ့ရစရာပါ။သူသားလုပ်ခဲ့တာကလည်းရှေ့ရစရာပါ။သူသားကယူကရိန်းကနေငွေယူခဲ့တယ်၊တရုတ်ကနေငွေယူခဲ့တယ
်။သမ္မတထရမ့်အခုလိုဆွဆွဲပြီးမဲ့ဒါနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့သူမပြောပါဘူး။တဖက်မှာတော့မစ္စတာဘိုင်ဒန်ဟာသူ့ရဲ့ရွေးကောက်ပွဲစည်းရုံးတွေကိုတွန်းလှန်နေတာပါ
။ Trump's doing this because knows I'll beat him like a drum.
သူ့နိုင်ငံမှာဆိုတာသိနေလို့ Trump ကအခုလိုလုပ်တာပါ။ကျွန်တော်တို့သူရေးဖြစ်ဖို့အမှန်လုပ်ပိုင်ခွင့်မှန်သမျှကိုတုံးပြီးအနာအလွဲသုံးစားလုပ်နေတာပါ။
သမရထရအနေနဲ့နိုင်ငံခြားခေါင်းဆောင်တူဦးနဲ့ဖုန်းပြောဆိုခဲ့ရမှာသမရလုပ်ပိုင်ခွင့်ကိုကျော်လွန်လုပ်တာရှိတယ်ဆိုပြီးတော့ထောက်လိုင်းအတိုင်းဝိုင်းတဲ့ကတူဦးကစုံစမ်းစစ်ဆေးမှုကိုတင်ကြားခဲ့တဲ့သတင်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပေါ်ကြားခဲ့ပြီးတဲ့နောက်အခုလိုမျိုးငင်းပွားပွဲအခြေအနေဖြစ်လာတာပါဒါဟာယူကရိန်းသမရနဲ့ပြောတာဖြစ်နိုင်တယ်ဆိုပြီးတော့မီဒီယာသတင်းတွေမှာလည်းကနဦးရေးခဲ့ပါတယ်ဒီသတင်းချက်လက်ကိုဒီမိုကရက်တစ်ဘက်ကသိရှိလို့ပေမဲ့သမရအိမ်ပြူရောဘက်ကတော့ဒါကိုငြင်းဆန်ပါတယ်George Washington University တက္ကသိုလ်ကသူသည် Todd Bolt ကတော့တမရဘက်ကတော့ဒါကိုတားမှာပဲလို့ယူဆပါတယ်
Problem is that person works in the executive branch and the head of the executive branch is
ဟုတ်ချို့ရေးမန္တလေးအကြီးအကဲလုပ်နေသူကတမရဖြစ်နေတာပြဿနာပါမျိုးသားထောင်လိုင်းညွှန်ကြားမှုဆိုတာကတမရအတွက်လှုပ်လှုပ်ပေးနေရသူဖြစ်တော့အောက်လွှတ်တော်ဘက်ကဒီတည်င်းအချက်လက်တောင်းခံတဲ့အခါဒါကိုမပေးဖို့ထောင်လိုင်းအဖွဲ့ရဲ့စုံစမ်းရေးမှုချုပ်ကိုသူညွှန်ကြားထားပုံနဲ့ရပါတယ်ဒါနဲ့ပတ်သက်လို့တရားရုံးမှာဖြေရှင်းကြရမယ်လို့ကျွန်တော်တို့ထင်ပါတယ်
ယူကရိန်းနိုင်ငံကိုပြီးမဲ့စီးရီးအကူအညီဒေါ်လာတန်250ကိုစိုင်းထားဖို့အတွက်သမရအိမ်ပြော်ကဆုံးဖြတ်ခဲ့တာနဲ့ယူကရိန်းသမ္မတဇယ်လန်စကီးနဲ့ဖုန်းပြောခဲ့မှုဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးဖို့နဲ့သမရထရန့်ကိုဆွဲချက်တင်အရေးယူဖို့ဒီမိုကရက်ချုပ်ကတောင်းဆိုနေပါတယ်။ယူကရိန်းကိုပြီးမဲ့စီးရီးအကူအညီဟာသူ့ရဲ့အင်ဒီနာချင်းရုရှားရဲ့ရန်ကယူကရိန်းကိုကာကွယ်ပေးဖို့ရည်ရွယ်ထားတာပါ။အခုဖြစ်ရဟာပြည်တွင်းနိုင်ငံရေးကိစ္စတွေမဟုတ်ပဲနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကိစ္စနိုင်ငံတကာကိစ္စရပ်ပါဖြစ်တယ်လို့ SCG ဖွဲ့ရဲ့သုတေသီ Richard Gowan ကပြောပါတယ်။
Trump, Biden and Ukraine is distracting from
Trump, Biden and Ukraine ကိစ္စအခုဖြစ်နေတာတွေဟာ Ukraine စစ်ကိုတန်တမာရေးနည်းအရအဆုံးသတ်နိုင်ဖို့အခြေအနေတချို့လမ်းပွင့်ရာကနေအာရုံလွဲသွားစေပါတယ
် Ukraine ဘက်ကတော့ American ဘက်ကသူ့ကိုဖိအားပေးတယ်ဆိုတာညင်းပါတယ်အခုဒီကုလသမဂ္ဂထူးထူးညီလာခံကျင်းပနေတဲ့အချိန်ဒီဘေးဘက်မှာပဲဒီသတင်းပတ်ထဲသမ္မတ Trump နဲ့ Ukraine သမ္မတ Zelensky တို့တွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ
ကိုတာညုံပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေခင်း Radio အစီအစဉ် PP ချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3ကျူတွေကနေတိုက်ဖိုင်ယူချီရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချင်တဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာချီရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းချီရှုနိုင်ကြပါတယ်ရှင်။ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှခင်ပြတွေကပြောပြပေးပါဦ
း။ကမ္ဘာတဝန်းသားနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတဲ့ကုလသမဂ္ဂဒီနှစ်ပတ်လည်အထူးညီလာခံမှာတော့ဒီနေ့အမေရိကန်သမ္မတဒေါ်နယ်ထရန့်မိကွန်းပြောမှာပါ။သူ့မိကွန်းထဲမှာလက်တလောအနောက်နိုင်ငံတွေနဲ့အီရန်စာတင်းမာမှုတွေတိုးလာစေပြီးကမ္ဘာခေါင်းဆောင်တွေအထူးအယုံချနေတဲ့အီရန်ရေးကိစ္စကိုထည့်သွင်းပြောကြားမယ်အကြောင်းသမ္မတကပြောဆိုထားပါတယ်။ဒီနေ့မိကွန်းပြောကြားမယ်ကမ္ဘာခေါင်းဆောင်တွေထဲမှာဒီအမေရိကန်သမ္မတအပြင်တူရကီသမ္မတ Recep Tayyip Erdogan, ကိုရီးယားသမ္မတ Moon Jae-in နဲ့ပြင်သစ်သမ္မတ Emmanuel Macron တို့လည်းပါဝင်ကြမှာပါရှင်။ဒီရှာပါလီမန်ကိုသတင်းငါးပတ်ကြာဆိုင်ငံ့ထားဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီတဲ့အကြောင်းနဲ့ပယ်ဖျက်လိုက်ကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ပါရယ်။အစိုးရရဲ့လုပ်ရက်တွေကိုစောင့်ကြည့်ထိန်းချုပ်ဖို့တာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန့်ထားခဲ့တဲ့လုပ်ရက်အဖြစ်တရားရုံးချုပ်ကတခဲနဲ့ဆုံးဖြတ်လိုက်တာပါ။ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်သတင်းရှိပတ်အလို့မှာဒီသတင်းငါးပတ်ဆိုင်ငံ့ခဲ့တာကိုလည်းတရားရုံးချုပ်ကထောက်ပြခဲ့ပါရယ်ရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရာရှိတွေတင်းနှလာနေကကုလသမဂ္ဂထွေထွေညီလာခံအပြင်ပန်းမှာတီးခြားတွေ့ဆုံခဲ့ကြပြီးရခိုင်ရေးကင်တွယ်ဖြစ်ရှင်းနိုင်မဲ့အချက်၃ချက်အပေါ်မှာသဘောတူညီမှုရယူခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြန်ဖို့အရေးကြီးတဲ့ဆိုတာကိုသုံးနိုင်ငံစလုံးကလက်ခံပြီးတာကိုအမြဲဆုံးဆောင်ရွက်ဖို့ဒီလိုဆောင်ရွက်ရမှာနိုင်ငံခြားရေးဌာနတွေရဲ့ညွှန်ကြားရေးမှုနဲ့အညီပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်ရေးပြဿနာကင်တွယ်ဖြေရှင်းရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးဆောင်ရွက်သွားဖို့သုံးနိုင်ငံအရာရှိတွေကသဘောတူခဲ့ကြတဲ့အကြောင်းတရုတ်ဆိုရဆင်ဝါသတင်းမှာဖော်ပြထားပါတယ်ရှင်။
တရင်အချင်းချက်ကမှခင်ပြူရေးကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 ထိလိုင်းဒိုမီတာ25 kHz 55.53 ညလိုင်းဒိုမီတာ32 kHz 11.83 ညလိုင်းဒိုမီတာ57 kHz 633နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားအောင်ပါသတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington. From Washington.